ရခိုင်ပြည်နယ်ရင်းကဒုက္ခသည်စခန်းတွေဟာတစ်ခုနဲ့တစ်ခုကြားအခြေအနေတွေကွာဟမှုရှိနေတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဒုတိယအထွေထွေအတွင်းရေးမှူးချုပ် Valerie Amos ကဒီကနေ့မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ကချင်ပြည်နယ်ရင်းမှာလည်းအကူအညီလိုအပ်နေသူ4000လောက်ရှိနေတယ်လို့ပြောပါတယ်။ရခိုင်နဲ့ကချင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်ရောက်ခဲ့စဉ်မြင်တွေ့ခဲ့ရတဲ့အကြောင်းတွေကိုကုလသမဂ္ဂအကြီးအကဲကဒီကနေ့လုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။အသေးစိတ်ကိုတော့ဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ပါတယ်ဇော်လာကစပီပြိပက္ခဖြစ်ပွားခဲ့တဲ့ရခိုင်နေသားမှာဒုက္ခသည်စခန်းတစ်ခုနဲ့တစ်ခုကြားအကူအညီရရှိမှုအခြေအနေမတူတာတွေတွေ့ခဲ့ရတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဒုတိယထွေထွေတွင်မှုချုပ် Valerie Amos ကဒီကနေ့ပြုလုပ်ခဲ့တဲ့သူမရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ပေါက်တော်မျိုးနဲ့စစ်တွေကဒုက္ခသည်စခန်းတွေဟာအခြေခံအကူအညီတွေရပြီးတော့မြေပုံလိုဒေသဘက်ကဒုက္ခသည်စခန်းတွေမှာတော့လူထောင်ပေါင်းများစွာဒုက္ခရောက်နေတယ်လို့ Mrs. Amos ကပြောပါတယ
်။ In Rakhine State, some 115,000 peopleare living in camps or with host families as a result of intercommunal violence.
ရခိုင်ပြည်နယ်မှာလူမှုအဖွဲ့အစည်းအချင်းချင်းအကြမ်းဖက်မှုတွေကြောင့်လူ 13,500 ကျော်ဟာစခန်းတွေမှာတော့၎င်းမြို့ကန်ရွာကန်မိသားစုများနဲ့တော့၎င်းနေနေကြရပါတယ်။ကျမရခိုင်ပြည်မှာဗုဒ္ဓဖူးနေတုန်းကစခန်း၈ခုကိုရောက်ခဲ့ပါတယ်။အဲ့ဒီမှာလူမှုအဖွဲ့အစည်းအဖက်ဖက်နဲ့လည်းတွေ့ခဲ့ရပါတယ်။အဲ့ဒီစခန်းတွေမှာရှိနေတဲ့အကူအညီတွေဟာတနေရာနဲ့တနေရာတိတာစွာပဲကွာဟနေပါတယ်။မောင်းတော့မှာကျမလူမှုအဖွဲ့အစည်းနှစ်ခုစီကိုတွားခဲ့ပါတယ်။အဲ့ဒီမှာအင်ဂျင်အစ်စ်တွေတိဆောက်နေပါတယ်။အဲ့ဒီကလူတွေကလည်းသူတို့ရဲ့ဘဝတွေကိုတဖြည်းဖြည်းပြန်ပြီးတော့တိဆောက်နေကြပါတယ်။ဒါနဲ့အလွန်ကွာဟနေတာကတော့မြေပုံမြို့မှာဖြစ်ပါတယ်။ကျမစခန်းတစ်ခုကိုရောက်ခဲ့ပါတယ်။အဲ့ဒီမှာလူထောင်ပေါင်းများစွာဟာရဲ့သွာလာလှုပ်ရှားမှုတွေကိုကန့်သက်ထားတဲ့အတွက်သူတို့ဟာစခန်းအပြင်ကိုလည်းမထွက်နိုင်ကြပါဘူး
။ရခိုင်ပြည်နယ်ထဲမှာဖြစ်ပွားခဲ့တဲ့ပြည်ပခတွေကြောင့်ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားမှာယုံကြည်မှုတွေနှဲပါနေပြီးတော့တင်းမာနေတဲ့အခြေအနေတွေကိုပြန်လည်တင်းမြအောင်အစိုးရကစောင့်ရံပေးဖို့လိုတယ်လို့ထင်တဲ့အကြောင်းလဲဒီကနေ့သတင်းစာရှင်းလင်းပွဲမှာသူမကပြောခဲ့ပါတယ်
။ Commended the President on his recent pledge to enact a range of measures.including addressing issues such as citizenship resettlement
ရခိုင်ပြည်နယ်မှာနိုင်ငံသားကိစ္စပြန်ပြီးတော့နေရာချထားရေးကိစ္စပြန်လည်တည်မြဲရေးကိစ္စတွေအပြင်ဒီကချင်ပြည်နယ်ဘက်မှာလည်းခိုင်မြဲတဲ့အပြစ်အခက်ရစဲရေးနဲ့ပတ်သက်လို့နိုင်ငံတော်သမ္မတကြီးကမကြာမီကစောင့်ရွက်ဖို့ကတိကဝတ်ပေးထားတာကိုကျွန်မချီးကျူးပြောကြားလိုပါတယ်ကျွန်မကလည်းရှေ့ဆက်စောင့်ရွက်နိုင်မှုအကြံဉာဏ်ပေးခဲ့ပါတယ်ရခိုင်ပြည်မှာလူမှုအဖွဲ့အစည်းအချင်းချင်းတင်းမာမှုတွေမြင့်မားနေစေဖြစ်ပါတယ်။တဦးပေါ်တဦးယုံကြည်မှုမရှိတော့တဲ့အတွက်အစိုးရကပြန်လည်တင့်မြက်ရေးမှာအရေးပါတဲ့ခန္ဓာကနေဆောင်ရွက်ရမှာဖြစ်ပါတယ်
။လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဒုတိယထွေထွေတွင်မှုချုပ်မြန်မာနိုင်ငံခီးစင်မှာမြန်မာသမ္မတဦးသိန်းစိန်အပါအဝင်ပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အစိုးရအာဏာပိုင်တွေနဲ့တွေ့ဆုံစဉ်မှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကခေါင်းဆောင်ပိုင်းတွေကထောက်ခံမှုလုပ်ရလို့သူမကပြောပါတယ်။
We need the political leaders at all levels in Myanmar to support the important humanitarian work being done by the United Nations and our partners.
ကုလသမဂ္ဂနဲ့တွဲဖက်အဖွဲ့အစည်းတွေရဲ့အရေးပါတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလုပ်ငန်းတွေကိုမြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးခေါင်းဆောင်အဆင့်ဆင့်ကနေထောက်ခံပေးဖို့လိုပါတယ်။ဒေသခံခေါင်းဆောင်တွေကလည်းသူတို့ကကျမတို့အကူအညီပေးဖို့တောင်းခံထားတယ်ဆိုတာလည်းရှင်းပြပေးဖို့လိုပါတယ်။ကျမတို့ဘက်ကလည်းကျမတို့ဘာတွေလုပ်နေသလဲဆိုတာပို့ပြီးတော့ရှင်းပြနိုင်ဖို့လိုပါတယ်။ UN အဖွဲ့အစည်းတွေကလည်းဒါအတွက်ကိုစူးစမ်းနေကြပါတယ်။ကျမတို့ရဲ့တာဝန်ကအကူအညီလိုတဲ့သူတွေအားလုံးကိုကူညီဖို့ဖြစ်ပါတယ်။
ကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေရှိနေတာကြောင့်အိုးရင်စွန့်ခွာဘေးကင်းရာရွှေ့ပြောင်းနေကြသူတွေရဲ့အခြေအနေကိုလည်း Mrs. Amo ကတွားရောက်လေ့လာခဲ့ပါတယ်။အဲ့ဒီမှာလည်းအစိုးရရဲ့ထိန်းချုပ်တဲ့နယ်မြေတွေကဒုက္ခသည်စခန်းတွေနဲ့ကချင်နယ်နဲ့ကိုင် KIO ထိန်းချုပ်နယ်မြေကဒုက္ခသည်တွေရဲ့အကူအညီလိုအပ်မှုတွေဟာမတူညီတဲ့အကြောင်းလဲသူမကပြောပါတယ
်။ Yesterday I visited Jan May Kong Camp outside Machina where some 700 IDPs are living.
မနေ့ကတော့ကျမမြကြီးနားမြို့ပြင်ကဂျမိုင်းကောင်းစခန်းကိုရောက်ခဲ့ပါတယ်။အဲ့ဒီစခန်းကအစိုးရထိန်းချုပ်မှုအောက်မှာရှိနေတဲ့နေရာမှာရှိတဲ့အတွက်အကူအညီပေးတဲ့အဖွဲ့တွေစီကထောက်ပံ့မှုကိုယူကြရပါတယ်။ကျမပို့ပြီးတော့စိုးရင်မိတာကတော့ UN အနေနဲ့လက်လန်းမမီတဲ့တခြားဒေသတွေမှာရှိတဲ့အင်ဂျင်စွန့်ခွာနေထိုင်ရတဲ့လူတွေပဲဖြစ်ပါတယ်။ UN ဟာ KIA ထိန်းချုပ်မှုအောက်မှာရှိတဲ့နေရာတွေကိုတွားခွင့်မရတဲ့အတွက်လူပေါင်း 4,000 နီးပါးကိုအကူအညီမပေးနိုင်ခဲ့ပါဘူး။ဒေသခံတွဲဖက်အဖွဲ့တွေကလည်းစားနပ်ရိက္ခာနဲ့တခြားအကူအညီတွေပေးနေကြပေမဲ့သူတို့မှာရှိတဲ့ပစ္စည်းတွေဟာကုန်ခန်းလူနေပါဖြစ်နေပါပြီ။အခုဆိုရင်စောင်းရာသီဝင်လာပြီးဖြစ်လို့အထောက်ပံ့ပစ္စည်းတွေဟာလည်းအရေးတကြီးရောက်ဖို့လိုအပ်နေပါတယ်
။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွားရောက်ခဲ့စဉ်မှာနေဆက်အေးရဝန်ကြီးကလည်းလိုက်ပါပို့ဆောင်ပေးခဲ့တယ်လို့သူမကဆိုပါတယ်။ အကူအညီတွေလိုအပ်နေတဲ့ကချင်ဒုက္ခသည်စကန်တွေကိုအကူအညီပေးဖို့လုံခြုံရေးကြောင့်မသွားရလို့တားမြစ်ထားတဲ့နေရာတွေစီကိုကုလသမဂ္ဂအကူအညီပေးသူတွေတွားခွင့်ပြုဖို့ခွင့်တောင်းထားတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဒုတိယထွေထွေတွင်မှုချုပ်ကပြောပါတယ်UN ရဲ့မြန်မာနိုင်ငံအပေါ်အကူအညီပေးလုပ်ငန်းတွေမှာအဓိကစိန်ခေါ်လာတဲ့အချက်တစ်ချက်ကရန်ကုန်ငွေကိစ္စဖြစ်နေတယ်ဆိုတာကိုလည်းရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားသွားပါတယ်။လာမယ့်6လအတွင်းမှာလူပေါင်းတသိန်းကျော်ကိုထောက်ပံ့ပေးဖို့အလှူရှင်တွေစီကအမေရိကန်ဒေါ်လာ68သန်းတောင်းခံထားတဲ့အနေနဲ့ဒေါ်လာသန်း20ပဲရရှိသေးတယ်ဆိုတာကိုလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂထွေထွေမှုချုပ်ဗယ်လာရီအီမော့စ်ကမြန်မာနိုင်ငံမှာလုပ်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ။